မြန်မာနိုင်ငံမှာပုံမှန်ဆိုးဝါးလာနေတဲ့လက်နက်ကိုင်ပြည်ပခါရီချာအရက်သားပြည်သူထိခိုက်နှစ်နာမှုတွေပိုးပြီးတော့များလာတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေအနေနဲ့ကောက်ွယ်ပေးချဖို့အမေရိကန်ပြည်ထောင်စု UK နဲ့မဟာမိတ်နိုင်ငံတွေကဒီကနေ့ပူးတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်နိုင်ငံတော်လက်နက်ကိုင်ပြည်ပခါရီချာအရက်သားတွေထိခိုက်သေးဆုံးတာအိုးမဲ့အိမ်မဲ့ထွက်ပြေးနေရတာနဲ့ပတ်သက်လို့လူအခွင့်ရေးနဲ့လူသားပေးထုတ်ကအချက်တွေပြီးပုံမှန်ဆိုးဝါးလာအောင်တွန်းပို့နေတယ်လို့ UK American ပြည်ထောင်စုဥရောပသမဂ္ဂ Australia Canada ကိုရီးယားသမ္မတနိုင်ငံ Malta New Zealand Norway Switzerland နိုင်ငံတွေကဒီကနေ့မေလ24ရက်နေ့နေ့စွဲနဲ့ပူးတဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာဆန္ဒမှုအကူအညီလိုအပ်သူဦးရေဟာအရင်ကတန်းလောက်ရှိရာက2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့ 18.6 တန်းထိတိုးလာတယ်လို့ပူးတဲ့ကြေညာချက်မှာဖော်ပြပါတယ်။လက်နက်ကိုင်ပြည်ပခါတွေတိုးလာနေတဲ့ရခိုင်ပြည်နယ်ကဘူတီတောင်မှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့သူတွေအလုံးအမင်းများပြားလာတယ်ဆိုတဲ့သိမ့်မကြခင်ကအစင်ကစားတွေအရစိတ်ရမကင်းဖြစ်ရတဲ့အကြောင်းလေးပြောပါတယ်။လက်ရှိအခြေအနေဟာရခိုင်ရိုဟင်ဂျာနဲ့တခြားလူမျိုးစုတွေအပါအဝင်အရသာပြည်သူအလုံးအထက်ဘေးအန္တရာယ်ပုံမှုများပြားစေတယ်လို့ဆိုပြီးတာဝန်ရှိတဲ့အဖွဲ့အစည်းအလုံးကရသာပြည်သူတွေကိုကာကွယ်ပေးဖို့အထူးကဦးစားပေးဆောင်ရွက်ဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာချူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုလုပ်ရအလုံးအထက်တာဝန်ခံမှုရှိရမယ်လို့လည်းညင်ညာချက်မှာဖော်ပြပါတယ်။အရသာတွေရဲ့အိုအိမ်တွေစာတင်ကျောင်းတွေဘာသာရေးအဆောက်အုံတွေစီယုံစီကန်တွေနေတောင်းကနေဘုံကျဲတိုက်ခိုက်ခံရတာအမျိုးသမီးနဲ့ကလင်းငယ်တွေအပေါ်လိင်တိုင်းဆိုင်ရာမတရားပြုကျင့်မှုနဲ့အရက်သားတွေကိုလူသားတိုင်းအဖြစ်အသုံးချတာစတဲ့အခွင့်အရေးချိုးဖောက်တဲ့ယုံကြည်ရတဲ့သတင်းတွေထွက်ပေါ်ခဲ့တာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်